လေးတငယ်မတင်းမှုတွေနဲ့ပတ်သက်ပြီးတော့လေဒီအမျိုးသားအဆင့်ကလေးတငယ်ဆိုင်ရာတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးပြီးတော့အဲ့ဒါကိုကုလသမဂ္ဂကိုအစီအစဉ်သာတင်သွင်းမှုအဲ့ဒါဘာကြောင့်ပါလဲရှင
်ကျွန်တော်တို့မြန်မာနိုင်ငံက CRC စာချုပ်ကိုလက်မှတ်ထိုးထားတဲ့အတွက်၄နှစ်ကိုတစ်ချိန်သူတို့အလှည့်ကျအစီအစဉ်ခံရပါတယ်အဲ့တော့လာမယ့်2019မှာမြန်မာနိုင်ငံအစိုးရကသူတို့ရဲ့နိုင်ငံတော်အစီအစဉ်ခံစားကိုတင်သွင်းမှာဖြစ်တယ်အဲ့ဒီနေရာမျိုးမှာကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတွေ NGO ကလည်းတင်သွင်းလို့ရတယ်အဲ့တော့တင်သွင်းတဲ့ထဲမှာတချို့ကလေးတွေကပါကိုသူတို့စိုးရင်ပြပန်နေကြလဲအစိုးရရဲ့လုံဆောင်မှုတွေကိုဘယ်လိုမျိုးသုံးသပ်လဲပြီးရင်အစိုးရဘယ်လိုကြံပေးခြင်းလဲဆိုရအချက်တွေထည့်သွင်းမှုတွေအခွင့်အလမ်းရပါလေအဲ့ဒါကြောင့်မလို့တင်သွင်းမှုအတွက်ကျွန်တော်တို့အကူရကြိုတင်ပြင်ဆင်နေတာဖြစ်ပါတယ
်ဒီခရစ်တငယ်မတိမှုတွေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ရောဘယ်လိုအချက်လက်တွေစုဆောင်းထားတာမျိုးရှိလဲရှင
်တငယ်မတိလို့ပြောနေကြတဲ့ဟာကကျွန်တော်တကယ့်ကိုစိုးဝါတော့ကလေးခွေရေချူဖောင်းမှုဖြစ်တယ်လို့လူမဆန်တော့ယာဆွေးမှုလည်းဖြစ်ပါတယ်ကျွန်တော်တို့ဒီလိုမျိုးကိစ္စတွေဆက်ပြီးတော့ရှိနေခြင်းကိုယ်တိုင်ကမြန်မာနိုင်ငံမှာကလေးတွေရဲ့လုံခြုံမှုအထူးသဖြင့်တကယ်တက်ငယ်ကလေးတွေရဲ့လုံခြုံမှုအားနည်းနေတာပြတယ်အခုအချိန်အထိဒီဟာနဲ့ပတ်သက်ပြီးတော့အထူးကာကွယ်ပေးတဲ့ဥပဒေတွေပေါ်ပေါက်ဖို့အတွက်ကျွန်တော်ကြိုးပမ်းနေပြီမဲ့တကယ်တမ်းအကောင့်ထဲမပေါ်သေးဘူးနောက်တစ်ခုကကျွန်တော်တို့တရားစီရင်ရေးမှာကျူးလွန်တဲ့သူတွေတချို့ကအကြမ်းလိုက်စားမှုတွေမျိုးမျိုးကိုအသုံးပြုပြီးတော့ဖမ်းဆီးခံရပြီမဲ့ပြန်လွတ်သွားတာတွေထိုက်တင်သောအရေးယူမှုတွေမရှိတာတွေကြောင့်မလို့လွတ်မြောက်နေရရှိတဲ့အတွက်တရားစီရင်အပိုင်းကိုလည်းပုံမအားကောင်းအောင်ကျွန်တော်လှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ကလေးသူငယ်ပိုင်းတော့လိမ့်ပိုင်းဆိုင်ရာတားဆီးတဲ့အထူးဥပဒေတစ်ခုလည်းအမြန်ဆုံးလိုအပ်နေပါပြီ။အာတင်လဲတင်ပြထားပါတယ်။အဲ့တော့အစိုးရနဲ့ဒီဟာတွေကိုဆက်လက်ပြီးအကောင့်ထဲပေါ်ပေးဖို့အတွက်ဥပဒေကြီးရေးရောတရားစီရင်ရေးရောဒါတွေလှုပ်ဆောင်ပေးဖို့အတွက်တာဝန်ရှိရလို့ပြောချင်ပါတယ်။
ကလေးသူငယ်ပရိမှုပေါ့နော်။ဟိုအခုနောက်ပိုင်းမှာဆိုလို့ရှိရင်ဘလောက်များများဆရာအနေနဲ့ကြားနေရတာမျိုးရှိလဲရှင်
။ကျွန်တော်တို့ဒီနှစ်အတွင်းမှာတင်ကျွန်တော်တို့ကလေးသူငယ်ပေါင်းကျွန်တော်တို့300လောက်ထိကျွန်တော်တို့လိမ့်ပိုင်းဆိုင်ရာစော်ကားခံထိရဆိုတာကျွန်တော်တို့တွေ့ရတယ်။ဒါကတော့ကျွန်တော်သာတင်ပါတင်တဲ့အပေါ်မှာမူတည်ပြီးတော့နော်။တကယ်တမ်းလူမသိသူမသိနဲ့စော်ကားခံတာတွေအများကြီးရှိနိုင်ပါတယ်။ဘာကြောင့်မသိကြလဲဆိုလို့ရှိရင်တော့တချို့ကဒါကိုတစ်ချက်ကနေနှစ်ချက်မဖြစ်ချင်ဘူးဆိုတဲ့ကိစ္စတချို့ကြတော့လေဒီယာတွေကိုငွေပေးပြီးတော့အမှုကိုဖြေရှင်းလိုက်တဲ့ကိစ္စရှိနိုင်တယ်။စိုးဝါမှုကတော့ရှိလာပါတယ်။ကလေးသူငယ်တယောက်ကိုလိမ်မန်းဆိုင်ရာစော်ကားခြင်းကရေတူထိခိုက်ရုံနဲ့မကဘဲနဲ့ကလေးဘဝလုံးထိခိုက်နေတော့ရေရှည်ကိုထိခိုက်နိုင်သောအရာမျိုးဖြစ်တဲ့တိုင်းကြည်အတွက်ကျွန်တော်အရန်ဆုံးထိခိုက်နစ်နာဆုံးရှုံးသောလောက်ဆောင်မှုတွေဖြစ်ပါတယ
်။ဘာကြောင့်မို့နော်ဒီလိုမြန်မာနိုင်ငံမှာကလေးမရိမှုပေါ့နော်ကလေးတငယ်ဒီလိုအခွင့်အရေးချိုးဖောက်ခံရတာမျိုးတွေကဘာကြောင့်များလာတယ်လို့ဆရာထင်လဲရှင်
။ကျူးလွန်သူရဲ့စိတ်တက်ပေါ်မှာလည်းမူတည်တယ်လို့ပတ်ဝန်းကျင်ပေါ်မှာလည်းမူတည်ပါလိမ့်မယ်။ဒါမျိုးလှုပ်ရဲသောစိတ်တက်တွေရှိနေခြင်းကတကယ်အားအသင့်မှုကောင်းပါတယ်။နောက်တစ်ခုကကျွန်တော်တို့ရဲ့မိသားစုဘဝတွေကအရင်တော့လိုအခြေကျကလေးတွေကိုအချိန်ပေးကာကွယ်နိုင်တာမျိုးမဟုတ်ဖက်နဲ့မိကလေးတွေကိုကျုံရဲ့နေရာမှာထားပြီးတော့စားဝတ်နေတဲ့လူယုံကန်လှုပ်ရှားတဲ့လူနေမှုဘဝပုံစံအထူးဖြင့်ချေးလက်တော်ရွာတွေဒီကျူးကျော်ရက်ွက်တွေမှာအများဆုံးဖြစ်တယ်။အဲ့တော့မိဘတွေကဂရုမစိုက်နိုင်ဘူး။အဲ့ဒီပေါ်မှာအခြေခံပြီးတော့ကျူးလွန်တဲ့သူကလည်းအခွင့်ကောင်းယူသွားတာဖြစ်ပါတယ
်။ဒီအစီရင်ခံစာတွေကိုဒီကုလသမဂ္ဂကအစီရင်ခံစာတင်သွင်းတဲ့အခါကျတော့ဘလို့တက်ရောက်မှုမျိုးတွေရှိလာနိုင်မလဲရှင်
။ကျွန်တော်တို့ကုလသမဂ္ဂရဲ့ကလေးခွင့်ရေးဆိုင်ရာစာချုပ်ကလက်မှတ်ထိုးထားတဲ့နိုင်ငံတွေကလေးခွင့်နဲ့ပတ်သက်ပြီးဘလို့မျိုးလှုပ်ဆောင်နေလဲဆိုတဲ့အပေါ်မှာသူတို့အကြံပေးချက်တွေလှုပ်ဆောင်ပါတယ်။မြန်မာနိုင်ငံကိုလည်းကျွန်တော်တို့အဲ့လိုပဲလှုပ်ဆောင်မှုတွေရှိရဲ။ဒါပေမဲ့ဒီတစ်ခေါက်ကတော့ကျွန်တော်တို့ပုံမှုပြီးတော့ဒီကာလအတွင်းမှာဆိုးဝါးလာတဲ့အကြောင်းအရာတွေကိုအတိအကျမိမောင်းထုတ်ပြမယ်။အစိုးရအနေနဲ့ပုံမှန်အာရုံစိုက်ရဖို့လှုပ်ဆောင်တာပါ။ကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာလည်းမှာကျွန်တော်တို့အစိုးရကိုအချက်ခွဲတဲ့သဘောမျိုးမဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတဲ့အကြောင်းအရာကိုတည်သူလူထုကလည်းတောင်းဆိုနေတယ်။နိုင်ငံတကာလူခွင့်အခြေအနေကနိုင်ငံတကာလည်းဒါတွေကိုထောက်ပြနေဆိုရဟာမျိုးဖြစ်လို့ရှိရင်တကယ်ကိုလူခွင့်ကိစ္စနဲ့ပတ်သက်ပြီးလှုပ်ဆောင်လို့တဲ့အစိုးရအနေနဲ့ပုံမှန်ပြီးတော့အာရုံစိုက်လာအောင်အာရုံစိုက်ရုံနဲ့မကဘဲတကယ်တမ်းအရေးယူမှုဆောင်ရွက်မှုတွေဖြစ်လာအောင်ဖိအားတွေကတော့ဖြစ်လာမှသိကြပါပဲ
။ဆရာဦးအောင်မြေမြေခုလိုဖြစ်ပြီးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ